grateful to my father for not clipping my wings, for letting me to fly and achieve my goals, for showing to the world that
ကျမအဖေကိုကျေးဇူးတင်ပါတယ်သူကကျမအတောင်ပံကိုမချိုးခဲ့ပါဘူးကျမဘဝမှာဖြစ်ချင်တာကိုလွတ်လွတ်လပ်လပ်လုပ်ခွင့်ပြုခဲ့တယ်မိန်းကလေးတဦးဟာအခိုင်းခံရတဲ့ကျုံမဟုတ်ဘူးဆိုတာကိုကဘာကိုသူပြနိုင်ခဲ့တယ်မိန်းကလေးတဦးဟာသူ့ခြေထောက်ပေါ်သူရပ်နိုင်စွမ်းရှိတယ်မိခင်တဦးညီမတဦးဇနီးတဦးဖြစ်အောင်သာမကဘူးဆိုတာသူပြနိုင်ခဲ့ပါတယ
်အဲ့ဒါကတော့အောက်တိုဘာလ10ရက်နေ့က2014ခုနိုဘယ်ညင်ရေးဆုကိုအိန္ဒိယနိုင်ငံကခလီးမားပညာရေးတွေလှူရှားဆောင်ရွက်ပေးနေသူအိန္ဒိယနိုင်ငံသားကလတ်ဆာယာတီနဲ့အတူပူတွဲလက်ခံရရှိတဲ့ဆိုတဲ့ကြေညာချက်ထွက်ပေါ်လာခဲ့ပြီးတဲ့နောက်ဆေဂျော်သက်ပါကစ္စတန်နိုင်ငံသူပညာရေးနဲ့မြို့သူများအခွင့်အရေးကိုရှေ့ရှုဆောင်ရွက်ပေးနေသူမာလာလာယူဆက်ဂျိုင်ကသူခုလိုနိုဘယ်ညင်းချမ်းရေးဆုရရှိတဲ့အထိမြေတောင်မြှောက်ပေးခဲ့တဲ့သူ့ဖခင်ဇာယန်နူဒန်ယူဆက်ဂျာကိုကျေးဇူးတင်တဲ့အကြောင်းသတင်းမီဒီယာကိုပြောခဲ့တာဖြစ်ပါတယ်မလလဟာလက်ရှိမှာဗြိတိန်နိုင်ငံဘာမင်ဂမ်မြို့ရှိအက်ပါစတန်ကျောင်းမှာပညာသင်ကြားနေသူဖြစ်ပြီးနိုဘယ်ပညာရေးဆုရရှိကြောင်းသတင်းထွက်ပေါ်လာတဲ့အခါမှာသူဟာအတန်းပြတ်မခံဘဲကျောင်းပြီးမှသာသတင်းစာရှင်းလင်းပွဲကျင်းပပြီးအခုလိုပြောကြားသွားတာဖြစ်ပါတယ်အသက်16နှစ်ပဲမလလဟာ2013ခုနှစ်တုန်းကလေနိုဘယ်ပညာရေးဆုအတွက်အမိတင်သွင်းခြင်းခံရပြီးဒီနှစ်မှာဆုရှင်ဖြစ်လာတဲ့အတွက်သူဟာအသက်ငယ်ဆုံးသောနိုဘယ်ညင်းချမ်းရေးဆုရှင်လည်းဖြစ်ပါတယ်။ခုလိုနိုဘယ်ညင်းချမ်းရေးဆုရရှိတဲ့အတွက်ရှေးရိုးကျတဲ့လူအဖွဲ့အစည်းအများစုနေထိုင်ရာပါကစ္စတန်မှာမြို့သမီးရေးလှုပ်ရှားသူတွေကဝန်တာမဆုံးဖြစ်ခဲ့ကြပါတယ်။ဖာဇာနာဘာရီဟာပါကစ္စတန်မှာလူခွေလှုပ်ရှားသူအပြင်တက္ကသိုလ်ပါမောက္ခတူဦးလည်းဖြစ်ပါတယ်။
Of course, there is a lot of injustices going on in the country against Pakistani women, and I think they've been denied to access to fundamental rights.
Pakistan ma amyo thami re paw tya mya ta mu ma shi de phyet twe a mya ji shi ni ba de a che kan lu khwin ye re phyet de pinyan tin pain kwen chama ye pyu su saung shao mu khan yu kwen a tan mwe wan chang sha pain kwen sa la re ma pait pain khan tha ni ya da ba da chaung ngin bi khan ma ni be Pakistan nai ngam ma amyo thami re ha tu re a khwin ye re twe ရုံးကံပြီးတိုက်ပွဲဝင်နေကြပါတယ်။မလလာဟာဒီရုံးကံမှုနဲ့ပါကစ္စတန်အမျိုးသမီးတွေရဲ့တက်တီကိုကိုစားပြုနေပါတယ်။ဒါကြောင့်မို့သူ့အတွက်ကျမတို့တိတ်ကိုဂုဏ်ယူပါတယ်။သူ့ရဲ့တက်တီကြောင့်ကျမတို့ခေါင်းမော်နိုင်ကြပြီဖြစ်ပြီးပါကစ္စတန်နိုင်ငံသူဖြစ်နေရတာကိုဂုဏ်ယူပါတယ်
။မင်းကလေးငယ်တွေပညာသင်ခွင့်ရရှိရေးအတွက်တက်တီနဲ့ရုံးကံလှုပ်ရှားပေးခဲ့သူမလလာဟာလွတ်လပ်တဲ့အတွေးခေါ်ဆုဖြစ်တဲ့2013ခုနှစ်ကဆာခရော့ဖ်ဆုကိုလည်းချီးမြှင့်ခံရသူဖြစ်ပါတယ်။ထိုစဉ်ကပညာရေးရဲ့တန်ဖိုးနဲ့ပတ်သက်လို့သူပြောကြားခဲ့တာကတော့
Education is the only solution. Education first.
ပညာရေးဟာပြဿနာကိုအပြေရှားနိုင်မဲ့တခုတည်းသောနည်းလမ်းဖြစ်ပါတယ်။ပညာရေးကိုဦးစားပေးရပါမယ်
။မလလာယူဆက်ဂျိုင်ဟာပါကစ္စတန်ကစွတ်ဂျိုင်ဝတ်မှာတာလီဘန်တွေကမင်းကလင်းငယ်တွေပညာသင်ခွင့်ပိတ်ပင်တဲ့အခါသူနဲ့တချို့မင်းကလင်းငယ်တွေဟာပညာသင်ခွင့်ရရှိကြဖို့အတွက်ထုတ်ဖော်ပြောကြားခဲ့ကြလို့2012ခုအောက်တိုဘာလ9ရက်နေ့မှာမလလာဟာကျောင်းကားနဲ့အင်းအပြန်တာလီဘန်တပ်ထက်သမားတွေလှုပ်ကြံဖို့ကြိုးစားခြင်းခံခဲ့ရလို့ဦးကောင်းနဲ့လေပင်းမှဒဏ်ရာရရှိခဲ့ပြီးမြေမျောနေရကနေလေရင်နဲ့တင်ပြီးသူ့ကိုအရေးပေါ်အင်္ဂလန်နိုင်ငံ Queen Elizabeth ဆေးရုံမှာဆေးကုသပေးခဲ့ရကသူဟာပြန်ကောင်းလာခဲ့တာဖြစ်ပါတယ်။ဒီနောက်သူဟာကမ္ဘာထွန်းပညာသင်ခွင့်မရရှိကြတဲ့ကလေးငယ်တွေအရေးလှုပ်ရှားဆောင်ရွက်ရာမှာဒီမီဒီယာတွေနဲ့မကြာခဏပြည့်စုံမင်းများခဲ့တာလည်းဖြစ်ပါတယ်။သူမိသားစုအစ်တဲ့လှုပ်ကြံမှုချင်းချောက်ခံရစဉ်ကသူ့အနေနဲ့ဘယ်လိုတုံ့ပြန်စဉ်းစားမိလဲဆိုရကူဒီမီဒီယာရဲ့မင်းများချက်မှာမလလာရဲ့အဖြေကတော့စိတ်ဝင်စားစရာလို့ဆိုရပါလိမ့်မယ
်။ I was not worried about myself that much. I was worried about my father because we thought that the Taliban are not that much cruel that they would kill a child because I was 14 at that time.
ကျမအတွက်စိုးရိမ်တာထက်ကျမအဖေအတွက်ပိုပြီးစိုးရိမ်ရပါတယ်။တာလီဘန်တွေဟာကလေးတဦးကိုတတ်ရလောက်အောင်ရက်ဆက်မှာမဟုတ်ဘူးလို့ကျမတို့အထင်မှားပါတယ်။အဲ့ဒီတော့ကကျမက14နှစ်ပေါ့ဒါပေမဲ့နောက်ပိုင်းကျမပြန်စဉ်းစားကြည့်တော့တာလီဘန်တွေလာပြီးကျမကိုတတ်ရင်ကျမဘာလုပ်မလဲလို့ကိုကိုကိုပြန်မေးမိပါတယ်။ပထမတော့မလာလာကြီးဖနှက်နဲ့သာပြစ်ပေါက်ပေါ့လို့ပြောမိပါတယ်။နောက်ခြားတော့ကျမကတာလီဘန်ကိုဖနှက်နဲ့ပေါက်ရင်ကျမလည်းရန်ကိုရန်နဲ့တုံနှင်းရရောက်မှာမို့ကျမကကျမလိုချင်တာကျမတို့အတွက်ငြိမ်းချမ်းရေးပညာရေးဖြစ်ပါတယ်ပညာရေးဟာအရေးကြီးတယ်တာလီဘန်ကလေးတွေကိုလည်းပညာတက်စေချင်တယ်လို့ကျမပြောမယ်အဲ့ဒီလိုပြောပြရင်တော့ကဲကျမပြောချင်တာပြောပြီးရှင်လုပ်ချင်တာလုပ်တော့လို့ပြောပါမယ်
မလလာဟာကမ္ဘာ့တမန်ခလီငယ်တွေနေနဲ့2015ခုနောက်ဆုံးထားပြီးပညာသင်ကြားရေးလှုပ်ရှားမှုဖြစ်တဲ့ I am Malala ဆိုတဲ့ကျမဟာမလလာဖြစ်ပါတယ်ဆိုတဲ့လှုပ်ရှားမှုကိုစတင်ခဲ့ရမှာကုလသမဂ္ဂအထူးမှုချုပ်မစ္စတာဘန်ကီမွန်လည်းပါဝင်ခဲ့သူတူဖြစ်ပါတယ
် I am adding my voice to the messages from over 1 million people across the globe Education is a fundamental human right It is a pathway to development
ကဘာတော်လူသက်တမ်းတို့ရဲ့တောင်းဆိုချက်မှာကျွန်တော်လည်းတူအပါဝင်တောင်းဆိုပါတယ်ပညာရေးဟာအခြေခံလူခွင့်တရားဖြစ်ပါတယ်ပညာရေးကတဆင့်ဖွံ့ဖြိုးမှုနောက်စိတ်ရှည်သီးခံမှုနဲ့နိုင်ငံသားပိသားမှုတွေကိုဖော်ဆောင်ပေးနိုင်မှာဖြစ်ပါတယ်။ပညာရေးဦးစားပေးဆောင်ရွက်တဲ့ဒီလှူရှားမှုကိုဝိုင်းဝန်းထောက်ခံအားပေးကြပါ။မလာလာအတွက်ရောကမ္ဘာတစ်ဝှမ်းမှာရှိတဲ့မင်းကလေးတွေယောက်ျားလေးတွေအတွက်ရောဖြစ်ပါတယ်
။မကြသည့်မီကမလာလာဟာကမ္ဘာပံကိုသွားရောက်ခဲ့ပြီးခလီငယ်တွေပညာရေးနဲ့ပတ်သက်လို့နှိုးကျမှုရှိစေဖို့လှူရှားဆောင်ရွက်ခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းခလီပေါင်း60တန်းလို့ကျောင်းနေခွင့်မရရှိကြတဲ့အကြောင်းအရင်းကနဲ့ပတ်သက်လို့မလာလာက
When we look at the causes that why girls are not going to school and as well as boys are poverty because of poverty those children have to do child
မိန်းကလေးတွေယောက်ျားလေးတွေကျောင်းပါကြောင့်မသွားနိုင်ကြသလဲဆိုတဲ့အခြေခံအကြောင်းရင်းကိုလေ့လာတဲ့အခါအဓိကဆင်းရဲမွဲတေမှုကြောင့်ပဲဖြစ်ပါတယ်ဆင်းရဲမှုကြောင့်ကလေးတွေအလုပ်ထွက်လုပ်ကြရပါတယ်ကလေးတွေလူကုန်ကူးခံကြရတယ်သူတို့မိသားစုဝမ်းရည်အတွက်ဝိုင်းပြီးရှာကြရတယ်ဒုတိယအကြောင်းကတော့လူအဖွဲ့အစည်းအတွင်းကျင့်သုံးနေတဲ့အယူအဆတွေအကြောင်းပါပဲဘာသာရေးအကြောင်းပြပြီးကလေးတွေကိုစာသင်ခွင့်ပိတ်ပင်ခဲ့ကြတယ်ဒါကြောင့်လူတွေရဲ့အမြင်ကိုပြောင်းလဲပြရမှာဖြစ်ပါတယ်အကျန်းဖက်သူကိုတိုက်ဖြတ်ဖို့ကတနက်ကတစင်မဟုတ်ပါဘူးစစ်ကိုစစ်နဲ့ပြန်တိုက်ရင်တန်တရားကလဲလို့ကိုစုံမှာမဟုတ်ပါဘူ
းဒါကြောင့်လေနိုင်ငံခေါင်းဆောင်တွေနေနဲ့ကိုယ့်နိုင်ငံရဲ့အနာဂတ်ကိုဖော်ဆောင်မယ်ကလေးပညာရေးတွေအတုံးစိတ်ကိုစစ်အတုံးစိတ်ထဲပို့ပြီးဦးစားပေးတဲ့လို့လေမလာလာကပြောခဲ့တာကလည်းမြန်မာနိုင်ငံအတွက်အတူယူစရာလို့ဆိုရပါလိမ့်မယ
် Much of the money is spent on making tanks on making guns much of the money spent on soldiers we need to spend
နိုင်ငံရဲ့ငွေအများစုကတန်ချက်ကကားတွေတနတ်တွေစစ်သားတွေအတွက်အသုံးပြုနေကြတာတွေ့ရပါတယ်အဲ့ဒီသုံးတဲ့ငွေပမာဏနဲ့စားအုပ်တွေဖောင်တိန်တွေဆရာဆရာမတွေကျောင်းနေအတွက်အသုံးပြုကြရမှာဖြစ်ပါတယ်အစိုးရအနေနဲ့အရေးယူဆောင်ရွက်ပေးဖို့လိုပါတယ်ဒါကြောင့်ကျမတို့အစိုးရတွေကိုပြောချင်တာကကလေးတိုင်းပညာသင်ခွင့်ရရှိဖို့ဖန်တီးပေးပါဆိုတာပါပဲ
ကမ္ဘာထွန်းကလေးတွေပညာသင်ကြားနိုင်ဖို့ကြိုးပမ်းနေတဲ့မလာလာပြောဆိုခဲ့သူပဲမြန်မာနိုင်ငံမှာရောမင်းကလေးငယ်တွေပညာသင်ကြားခွင့်မရကြတဲ့အခြေအနေဟာဘယ်လိုရှိပါသလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပညာရေးအကြံပေးပုဂ္ဂိုလ်ဒေါက်တာသိန်းလွင်ရဲ့ပြောကြားခြင်းနဲ့အတူဒီသတင်းပါအမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
ကျွန်တော်ဗမာနိုင်ငံကမိမိကလေးအမြောက်များဟာကျောင်းမနေရတာရှိတယ်။ဘာကြောင့်လဲဆိုတော့ဒီရွာတွေမှာကမူလတန်းပဲရှိတယ်။ဒီနေရာတစ်တန်းကရွာတွေနဲ့ဝေးတဲ့အခါကျတော့ကျောင်းမလို့ချာဒါတော့အေးတန်းနောက်နဲ့ကျောင်းထွက်ရတဲ့သူတွေများတယ်။ဒါမိဘကကလေးနှစ်ယောက်ရှိတယ်စားနဲ့သမီးရှိတယ်။တယောက်ဖေးစားတာနဲ့လည်းဦးစားပေးယောက်ျားလေးဦးစားပေးတယ်မိကလေးကိုဆောင်ဆောင်တယ်အဲ့ဒါကြောင့်မိန်းကလေးကလေးညားတယ်ကြောင်းထက်တဲ့ကလေးညားတော့မိန်းကလေးကြီးအများကြီးကမတင်ရဆာမတင်ရတာညားတဲ့ခါကျတော့ဥစ္စာမှုကဏ္ဍကမိန်းကလေးကိုဟာတယ်ဒီတော့ဒီနေ့ခေတ်ကတော့အလုံးစားတတ်အောင်လုပ်ဖို့လိုတယ်အထူးသဖြင့်မိန်းကလေးကမတင်ရငါ့လိုမျိုးဒီကကဥစားပေးတာပြောမရှိအောင်တာဝန်ရှိတဲ့သူတွေပုံပုံပြီးတော့ဆရာလေးရောမိန်းကလေးရောတို့အချိန်ကပညာဆုံးနေတဲ့အရွယ်ရောက်တဲ့အချိန်ညာတင်ဖို့ဆောင်ရွက်ပြည့်နေဒီလိုဆောင်ရွက်မှသာဒီလူမျိုးကြီးမောင်နိုင်ငံကြီးမောင်ပုံပြတ်ထွက်လာ
You can bend but never break me, 'cause it only.